လသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခေါ်လွန်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပြောင်းရွှေ့နေရာချထားဖို့စီစဉ်နေတဲ့ပရှန်ချာကျွန်းကိုမနေ့ကဇန်နဝါရီလ24ရက်နေ့မှာတွားရောက်ချစ်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကအရာရှိနဲ့တူမစ်ယန်ဟီလီရဟယင်နဲ့အဲ့ဒီကျွန်းကိုတွားရောက်ခဲ့တာဖြစ်ပြီးတော့ဒုက္ခသည်တွေနေထိုင်ဖို့စီစဉ်နေတဲ့အဆောက်အဦတွေကိုပေါ်ကြည့်ရှုစစ်ဆေးကြတာလို့ AFP သတင်းမှောင်တွေတုန်းကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အင်ဂျင်နီချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာခီးစဉ်နဲ့မစ်ယန်ဟီလီတွားရောက်လည်ပတ်နေတာဖြစ်ပြီးသူ့ရဲ့ခီးစဉ်အဆုံးသတ်တဲ့ဒီကနေ့ဇန်နဝါရီလ25ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာမှာသူ့ရဲ့သတင်းစာရှင်းလင်းပွဲကိုကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကစံတော်ချိန်ညနေ 9:00 နာရီခွဲဘင်္ဂလားဒေ့ရှ်မြို့တော်ဓာကာရဲ့စံတော်ချိန်ဆိုလို့ရှိရင်ညနေ 9:00 နာရီအဲ့ဒီမှာဓာကာမြို့ကလာမရင်ဒီယန်ဟိုတယ်မှာသူ့ရဲ့တင်းစားရှင်းလင်းပွဲကိုကျင်းပဖို့ရှိပါတယ်မစ်ယန်ဟီဒီဟာအခုသူ့ရဲ့နောက်ဆုံးခီးစဉ်ကတွေ့ရှိလာတဲ့ချက်လက်တွေကိုလာမဲ့မလာတွင်ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချိန်40မြောက်ညီလာခံမှာအစီအကံတင်ပြဖို့ရှိပါတယ်